ပညာရေးအသုံးစရိတ်မြင့်တင်ပေးဖို့မန္တလေးရတနာဘုံကျောင်းဝင်းနဲ့စာတင်ခန်းတွေမှာဆန္ဒထုတ်ဖော်ခဲ့ကြတဲ့ဆန္ဒပြကျောင်းသားတချို့ကိုကျောင်းစည်းကမ်းဖောက်ဖျက်မှုနဲ့ရတနာဘုံတက္ကသိုလ်ကကျောင်းထုတ်ပေးလိုက်တယ်လို့ရတနာဘုံတက္ကသိုလ်ကတိကတူကပြောပါတယ်။စစ်အသုံးစရိတ်ထက်ပညာရေးအသုံးစရိတ်ကိုပုံမှုတုံးဆဲဖို့တောင်းဆိုခဲ့ကြတဲ့သူတွေကိုကျောင်းကအခုလိုထုတ်ပေးလိုက်တာဟာအယတ္တအစိုးရလက်ထက်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ဆုံးရှုံးပြီးဒီလိုရဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့ကျောင်းသားအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်အကြောင်းစုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ပညာရေးသုံးစရိတ်တွန်းမြင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှာရတနာဘုံတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတော့ဇန်နဝါရီလ22ရက်နေ့ကစတင်ပြီးဆန္ဒထုတ်ပေါ်ခဲ့ကြတာဖြစ်ပါတယ်ရတနာဘုံတက္ကသိုလ်ကဆန္ဒပြကျောင်းသားတွေကိုဇန်နဝါရီလ25ရက်နေ့မနက်ပိုင်းမှာတော့မန္တလေးတိုင်းဆိုရအဖွဲ့ကနေထိန်းသိမ်းပြီးတော့မိဘလက်ထံပြန်အပ်နှံခဲ့ပြီးတဲ့နောက်ဒီကနေ့ဇန်နဝါရီလ26ရက်နေ့ရက်စွဲနဲ့ဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့ရတနာဘုံတက္ကသိုလ်ကျောင်းသားတချို့ကိုရတနာဘုံတက္ကသိုလ်ဗမောက္ခကျောင်းရဲ့ကိုစားတင်နန်းကြီးရဌာနမှူးကနေ 2019-2018 ပညာသင်နှစ်ကစထုတ်ပေးကြောင်းဗမောက္ခကျောင်းဌာနမှူးကျောင်းအုပ်တွေအားလုံးကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်ဆန္ဒပြကျောင်းသားတချို့ဘာကြောင့်ထုတ်ပယ်ခံခဲ့ရပါသလဲဆိုတာကိုတော့မန္တလေးတိုင်းရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာဌာနကကတိကဥတ္တရက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်2018ပြည်ညာဒီမှာစာရေးရက်ဆဲလိုက်ပြီလို့ပြောတာပါသူတို့ဟိုပြန်ပြီးတော့သူတို့ကကွန်ပလိန်လုပ်လို့ရတယ်နှစ်ဖက်ပြည်လည်းမင်းနောက်ကိုကျွန်တော်လည်းဒီကနေရောဝန်ကြီးစားပြီးတယ်ဒါပေမဲ့တောင်းတာကလက်မခံဘူးပေါ့နော်အဲ့တော့တိုင်းပြည်တိုင်းအစိုးရအနေနဲ့မှညီညွတ်တာနဲ့ဆိုင်တွေ့လိုက်တယ်ဆိုင်တွေ့လိုက်တဲ့အခါမှာဒီဘက်သူကအကြောင်းပြန်လာတယ်အကြောင်းပြန်လာပြီးတော့မှရုံးငန်းကိုပြန်သိမ်းလိုက်တဲ့အချိန်မှာပဲသူကတော့ပြန်ပြီးတော့သူတို့ရုံးငန်းဆိုရသူတို့ပြန်တက်တယ်ပေါ့နော်အဲ့မှာပို့ပြီးတော့အကြောင်းထုတ်ရမယ့်အချိန်ရောက်သွားတာဟုတ်သူတို့ရုံးငန်းကိုသိမ်းလိုက်တဲ့ဆိုတော့လေသူကအကြောင်းမကစာထုတ်တယ်ပေါ့ဗျာအဲ့တော့လက်မခံတာပေါ့သူကလက်မခံမဲ့ရုံးငန်းပြန်လဲသိမ်းလိုက်ချင်းနေတာလေဆိုပြီးတော့လုပ်တယ်လို့ကျွန်တော်တို့စနေဦးစရင်းကြားတယ်ဆိုမြ
ဟုတ်ကဲ့
ပေါ်မှာကြတော့ဟိုအကြောင်းကသူ့ဥပဒေရအရေးကြီးရတယ်မလို့ကျောင်းပစ္စည်းဖြည့်ဆည်းခြင်းဆိုရင်ကျွန်တော်တို့ဘယ်တော့ဘယ်တော့နဲ့အရေးကြီးရင်းရှိရပါတော့အဲ့ဒါကြောင့်မို့သူတို့ဒါလွတ်တော်သွားလိုက်မယ်ဆိုရင်နှစ်ဖက်လုံးအဆင်ပြေလဲလမ်းကြောင်းကိုမဆောက်လိုက်တဲ့အတွက်ကျွန်တော်လည်းစိတ်မကောင်းဘူးပေါ့နော်ဝင်နေရတာပေါ့နော
်အခုလိုမျိုးကျောင်းသားတွေကိုကျောင်းကထုတ်ပယ်လိုက်တာကတော့ရက်သားဆိုးရလက်ထက်ကျောင်းသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဟန်တားနှောက်ယှက်တာဖြစ်ပြီးဒါဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့အရေးအဆိုးရလက်ထက်တုန်းကဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဦးဆောင်ဆန္ဒထုတ်ဖော်ခဲ့သူတဦးဖြစ်တဲ့ရန်ကုန်ရှေးပိုင်းတက္ကသိုလ်ကျောင်းသားတမကကကိုမင်းသွေးတစ်ကအခုလိုဝေဖန်လိုက်ပါတယ
်ရန်နာဘုံကဒီနေ့စတ်သက်တယ်နောက်ကျောင်းလေးလာမလားမလားမလားတော့မသိဘူးကျွန်တော်ကဒါကျောင်းသားကိုကျွန်တော်ကိကလိုလိုမျိုးထောင်နေတန်းနေချပြီးတော့ဖိနှိပ်တာမျိုးမဟုတ်ခဲ့နဲ့ပုံစံတစ်မျိုးနဲ့ဖိနှိပ်တယ်လို့ကျွန်တော်တို့ကယူဆပါတယ်ဒီဥစ္စာလက်ခံလို့မရပါဘူးကျောင်းသားတယောက်ကပညာသင်ခွင့်ရဆဲလိုက်တယ်ဆိုတော့သူ့အနာဂတ်ကိုရိုက်ချိုးပြီးဖျက်ဆီးလိုက်တာ ਨੇ အတူတူပါပဲတကယ်ညတော့ကျောင်းသားကကျောင်းသားလို့လုပ်တာပါကိုပညာရေးတောင်းဆိုချက်တောင်းဆိုတာဖြစ်တယ်ပြီးတော့ဟိုစေဆိုးရရဲ့အတုံးစိတ်ပေါ့ဒီကာဝေးဝန်ကြီးဌာနရဲ့အတုံးစိတ်ကိုရှင်းချပြီးမှပညာရေးကိုတိုးတုံးပေးဖို့တောင်းတာဖြစ်တယ်ပြီးတော့ကျွန်တော်တို့မတနစရာဂိုင်းလုံးတောင်းတာမဟုတ်ဘူးကာဝေးစတေးရာဂိုင်းလုံးတောင်းလို့ဆိုပညာရေးမှာလည်းဒီခုနှစ်ရာဂိုင်းလုံး၈ရာဂိုင်းလုံးတက်ပို့ပြီးတော့ပညာရေးနဲ့ကျန်းမာရေးကိုတိုးတုံးပေးဖို့ဆိုတာမျိုးကျွန်တော်တောင်းဆိုတာဖြစ်တယ်ဆိုတော့ဒီအပေါ်မှာကျောင်းသားကျောင်းသားလို့လုပ်တာပါဒါစူဂျင်ပူဂျင်လို့လုပ်တာလည်းမဟုတ်သလိုဘလို့မှာကလတ်တိုင်းရှင်လို့လုပ်တာလည်းမဟုတ်ကျွန်တော်ကကိုယ့်လုပ်ကိုယ်လုပ်တဲ့အပေါ်မှာကိုယ်တောင်းဆိုချက်ကိုယ်ရပါခွင့်တောင်းဆိုတဲ့အပေါ်မှာဒါမျိုးပြိနေတာမျိုးတော့ကျွန်တော်လက်ခံလို့မရပါဘူ
းပညာရေးသုံးစိတ်မြင့်တင်ပေးရေးရတနာဘုံတက္ကသိုလ်ကျောင်းသူကျောင်းသားတွေရဲ့ဆန္ဒထုတ်ဖော်မှုကိုပညာရေးဝန်ကြီးဌာနအစိုးရပညာဦးစီးဌာနတက္ကသိုလ်တာဝန်ရှိတဲ့သူတွေမန္တလေးမြို့မိမြို့ဖားတွေနဲ့ဆရာဆရာမတွေဘက်ကကြားဝင်ညှိနှိုင်းဆောင်ရွက်ပေးခဲ့တာရှိခဲ့ပေမဲ့လို့အချိန်တွေကအခုလိုအနေထားဖြစ်သွားတယ်လို့ရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာကတိကဥတ္တရာကရှင်းပြပါတယ်
ပြည်ပဩဇာပေးခြင်းပါကြီးရေပေါ့နော်ဆရာဆရာညီဘူးလေးလို့ပေါ့နော်ကိုကိုရဲဦးညာကြီးလာပြီးတော့အချိန်ကြီးပြီးတော့စီးနေတယ်ကျောင်းကနေပြီးတော့အဲ့အပြင်ကဒီမျိုးဩဇာရှိတဲ့ပုဂ္ဂိုလ်ကြီးဆိုနားထောင်မလားပေါ့ဆရာညီဘူးလေးလို့ဆိုလဲပါလို့ဒီကျောင်းသားသမဂ္ဂတမိုင်းမှာရောဆရာကြီးဟိုမိဘဘူးဘွားလက်ထက်ရဲ့နိုင်ငံကြီးတမိုင်းမှာဟိုနာမည်ကောင်းရှိတဲ့ပုဂ္ဂိုလ်ကြီးကလည်းသူတို့လာပြီးတော့ဖြောင်းပြတယ်ကျောင်းသားရဲ့ပူတိုင်းကအဲ့ကျောင်းသားကောင်းဆောင်ကြီးကိုလက်မခံပါဘူ
းရင်နာဘုံတက္ကသိုလ်ကျောင်းသားတွေရဲ့ပညာရေးသုံးစိတ်မြင့်တင်ပေးရေးကော်မတီတရအနေနဲ့လှုပ်ရှားမှုတွေလုပ်ဖို့ဆန္ဒထုတ်ဖော်မှုကိုပဲခူးရမဲသိနည်းပညာတက္ကသိုလ်ကောလိပ်မြင်းကြံဒီဂရီကောလိပ်စတဲ့ကျောင်းသားတွေကလည်းထောက်ခံဆန္ဒပြခဲ့ကြပါတယ်အခုလိုမျိုးတက္ကသိုလ်ကကျောင်းထုတ်ပယ်လိုက်တဲ့အပေါ်မှာလည်းရတနာဘုံတက္ကသိုလ်ကျောင်းသားများတမကဘာဂတာများဖွဲ့ချုပ်ဘက်ကကန့်ကွက်ကြောင်းကြေညာချက်တည်းရဲ့ဒီကနေ့ထုတ်ပြန်ပါတယ်ရှင်